ကျောင်းမဲမြို့နယ်တော့ဆန်ကျွေးရပတ်ဝန်းကျင်မှာအခုလ9ရက်နေ့၈ရက်နေ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA နဲ့တန်ပလောင်တက်တွေတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်တော့ဆန်ကျေးရွာ၊ညောင်ပေါင်းကျေးရွာ၊ပန်ဆန်ညောင်မင်လာ၊ပါခါ၊ကန့်ကန်၊ဆန်ဟင်းစတဲ့ကျေးရွာတွေကဒေသခံ1500လောက်ဟာကျောင်းမဲမြို့ပေါ်ကိုထွက်ပြေးလာရတာဖြစ်ပါတယ်။ကျောင်းမဲမြို့ကိုရောက်ရှိနေတဲ့စစ်ဘေးဒုက္ခသည်တွေထဲမှာတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ဒေသခံတွေကိုကျောင်းမဲမြို့ဆရာတော်တွေဥဆောင်ပြီးတွားရောက်ခေါ်ဆောင်လာသူတွေလည်းပါဝင်ပါတယ်။လက်ရှိအခြေအနေကိုကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ကိုစိုင်းနှောင်းကအခုလိုပြောပြပါဗျ
။ဒါကြောင်မဲမျိုးဟိုရေဦးကြောင်ပေါ့နော်။အဲဒီမှာဒုက္ခတွေတွေကတော့စစ်ဘေးဒုက္ခတွေတွေကတော့200ကျော်ရှိပါတယ်ဗျ။မနေ့ကညနဲ့စရောက်ပါတယ်။တို့အဲ့ဒီတိုက်ပွဲဖြစ်တဲ့နယ်ဘက်ကနေပြီးတော့ဒီဖုံးဆက်အကြောင်းကြားလာတဲ့အတွက်ကျွန်တော်တို့ဒီကြောင်မဲနဲ့ကားတွေစီစဉ်ပြီးတော့တန်ကားတော်တွေနဲ့တွားပြီးတော့ကယ်ဆယ်ရေးလုပ်ရတာပေါ့။တိုက်ပွဲဖြစ်တာတော့တော့ဆန်ကျေးရွာပေါ့။အဲကြောင်မဲနဲ့ဆို42မိုင်ဝေးတယ်ကျွန်တော်တို့တွားကျူရတဲ့နေရာတော့ပန်ဆန်ကြီးရွာနဲ့စောင့်ကျူရတာပေါ့။ကြောင်မဲနဲ့ဆိုရင်တော့35မိုင်ဝေးတာ။တွားကျူရတဲ့အချိန်မှာဒီဒုက္ခတွေတွေကတော့တို့အဲ့တိုက်ပွဲဖြစ်တဲ့ကြားနေပြီးတော့ပန်ဆန်ကြီးရွာအရောက်ရုံထွက်လာပြီးမှပန်ဆန်မှာဆူရက်လုပ်ပြီးမှကျွန်တော်တို့ကစောင့်ကျူပြရတာ
။ဒီကနေ့မနက်ပိုင်းအထိဒုက္ခတွေထပ်မံရောက်ရှိလာပြီးကြောင်မဲမျိုးပေါ်ကရေဦးဖုံးတော်ကြီးကျောင်းမှာ300နီးပါး၊နန်းစလင်းကျောင်းမှာ100ကျော်၊တောင်တော့ကျောင်းမှာ100ကျော်၊ဘိုးဘွားရိတ်သားမှာ400နီးပါးစသဖြင့်ခိုးလုံနေရပါတယ်။အဲ့ဒီထဲကမှတီယိုကျောင်းမှာနေရာချပေးတဲ့စေဘေးဒုက္ခသည်300ပတ်ဝန်းကျင်ထဲမှာကျောင်းသူကျောင်းသား200ကျော်ပါဝင်နေပါတယ်။စေဘေးဒုက္ခသည်တွေကဆယ်တန်းကျောင်းသားတွေကိုပညာဆက်လက်သင်ကြားနိုင်အောင်ဆောင်ရွက်ပေးထားကြောင်းတီယိုကျောင်းဒုက္ခသည်စခန်းတာဝန်ခံတူဦးကပြောပါတယ်
။လူကြီးက280လောက်ရှိရဲ့ထပ်ထပ်တစ်ဖွဲ့ဖွဲ့တော့လာနေရပါတော့နော်။2ယောက်3ယောက်စီအဲ့လိုမျိုး။ကျောင်းသားကျောင်းသူက200နဲ့2ဦးရှိပါရဲ့ရှင်။ဟိုဆယ်တန်းအခုလောလောဆယ်တော့ဟိုတင်နေရပါတော့နော်။ဆရာပါလာတဲ့ဆရာတွေနဲ့ပါတော့နော်။ကျောင်းနဲ့ကျောင်းသားလေးတွေအတွက်လည်းစီစဉ်နေပါလေ
။ဒုက္ခသည်တွေအတွက်စားတောက်ရေးကိုကြောင်မဲမျိုးဒေသခံတွေကကူညီပေးနေရပြီးတိုက်ပွဲရရှိလာမယ်ဆိုရင်အကူအညီတွေလိုအပ်လာနိုင်ပြီးလက်တလောဘိုးဘွားရိတ်သားမှနေထိုင်သူတွေနဲ့တောင်တော်ကျောင်းမှနေထိုင်သူတွေအတွက်အကူအညီတွေလိုအပ်နေကြောင်းဘိုးဘွားရိတ်သားတာဝန်ခံဒေါခင်မိုးမိုးကပြောပါတယ်
။အခုလောလောဆယ်မနေ့ကညအထိပေါ့နော်333ယောက်ရှိပါလေရှင်။အခုမနေ့မှတော့နည်းနည်းထပ်တိုးပါလေရှင်။လောလောဆယ်မှာတော့ပေါ့နော်ဆောင်တို့အနှွေးတွေတို့မို့ရာထူတွေတော့လိုပါလေရှင်။အခုဒီမှာရှိတဲ့ဟိုအများကလည်းဒီအားလုံးကိုဝိုင်းပြီးတော့လူတန်းထားပါလေရှင်။ရေရှိဆိုရင်တော့အထောက်ပံ့နေတော့အများကြီးလိုပါမယ်ရှင
်။ကြောင်မဲမျိုးနဲ့အတွင်းမှာ RCS တက်တွေနဲ့ TNL တက်တွေအကြားမှာတိုက်ပွဲတွေပုံမပြင်းထန်လာနေပြီးနောက်ထပ်လည်းဒုက္ခသည်တွေဟာကြောင်မဲမျိုးကိုထပ်မံထွက်ပြေးလာနေကြကြောင်းမျိုးကန်တွေကကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေရတယ်လို့မျိုးကန်တူဖြစ်သူဦးတင်မောင်သိန်းကပြောပါတယ
်။လောလောဆယ်တော့မင်းညအစင်းထီပေါ့နော်မင်းညအစင်းရင်ထီကတော့1500လောက်ရောက်နေတယ်ဒီနေ့မနေ့ထတ်တိုးပါတယ်ထတ်တိုးတဲ့စင်းရင်တွေကကျွန်တော်ဒုက္ခသည်စခန်း9ခုခွဲပြီးဖွင့်ထားတဲ့အတွက်တစ်ခုချင်းစီဆိုက်လိုက်ပြီးတော့မှစင်းရင်ကောက်နေရတဲ့အခါမှာအဲ့ဒီတိုးလာတဲ့စင်းကိုကျွန်တော်မပေါင်းနိုင်သေးပါဘူး။အခြေအနေကတော့အခုဆိုရင်ကျွန်တော်တို့ကန့်ကန့်ပဲမှာအဲကျောင်းဆရာမနဲ့ကလေးတွေနဲ့စာသင်သားတွေနဲ့နောက်ဒီမိဘတွေပေါ့နော်ယီသူတွေ150လောက်ထပ်ပြီးထွက်လာတယ်ထွက်လာတဲ့အတွက်လှမ်းပြီးအကြောင်းကြားလို့ဒီကနေတော့ချိုနေပါဘူးဆိုတော့နောက်ထပ်လည်းပဲကျွန်တော်တို့ဟိုပိတ်မိနေတာတွေရှိပါသေးတယ်ဆိုတော့အဲ့ဒါတွေကလည်းနေမြေအခြေအနေရပေါ့နော်ကျွန်တော်တို့ညဟိုတက်နေတဲ့မြားလေးမြစ်တရရခံပြီးတော့မှထွက်လာနိုင်အောင်တော့ကျွန်တော်တို့မြစ်တရရခံတာတော့ရှိပါတယ်လူတွေကြံပါသေးတယ်အမှန်တော့ဗျာဒါကျွန်တော်တို့စစ်ပွဲတွေဆိုတာတော့ဒါပြည်သူပဲဖြစ်ဖြစ်ပါကျွန်တော်နိုင်ငံသားလေးမလို့ချင်ပါဘူးအဲ့တော့ဒီမှာလည်းပဲကျွန်တော်တို့မြို့နဲ့ကျွန်တော်တို့ဝန်းကျင်တမိုင်းမှာတော့တိုက်ပွဲတွေဖြစ်ခဲ့ဘူးပါတယ်ရှိခဲ့ဘူးပါတယ်ငင်းညာတဲ့ကာလလည်းရှိခဲ့ဘူးပါတယ်သို့တော့တမိုင်းတစ်လျှောက်ကိုကြည့်မယ်ဆိုရင်တော့ဒီလောက်စစ်ပြေးဒုက္ခတွေများပြီးတော့မှဒီလောက်ဒုက္ခရောက်တဲ့အခြေအနေမျိုးဟာဒီတစ်ခါပဲရှိပါတယ
်ဒီကနေ့မနက်ပိုင်းကလည်းကြောင်မဲမြို့နယ်မိုးပြေရွာတဝိုက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်လာနေတာကြောင့်ဒေသခံတွေထပ်မံထွက်ပြေးလာနေရတယ်လို့တော့ဆန်လက်ဖက်ချောက်ဆက်ယုံနဲ့ကန့်ကန်ရွာတဝိုက်မှာလည်းထွက်ပြေးလာသူတွေပိတ်မိနေတာရှိတယ်လို့သိရပါတယ်ခင်ဗျာ